အာဖဂန်နစ္စတန်နိုင်ငံရဲ့အစ္စလမ်ယာယီအစိုးရဖြစ်အင်္ဂါနေ့မှာပဲတာလီဘန်နဲ့ချိန်ညှလိုက်ပြီးတာလီဘန်အဖွဲ့ကိုထူထောင်ခဲ့တဲ့ကွလွန်သူမူလာအိုမာနဲ့ယင်းနေ့ရဲ့မူလာဟာဆန်အခွန်ကဥဆောင်မှာဖြစ်ကြောင်းလည်းပြောပါတယ်တာလီဘန်တွေကိုလက်နက်ကင်ဆန့်ကျင်နေတဲ့နောက်ဆုံးနယ်မြေတစ်ခုဖြစ်တဲ့ပက်ရှင်ဂျာကိုထိမ့်ချောက်သိမ်းပိုက်လိုက်တဲ့အကြောင်းကြေညာပြီးနောက်တစ်ရက်မှာပဲတာလီဘန်အဖွဲ့ကယာယီစုအုပ်ကိုကြေညာလိုက်တာပါအစိုးရဖွဲ့ဝင်တာဝန်ဟာယာယီသာဖြစ်ပြီးနောက်ထပ်ဝင်းကြီးနေရာတွေကိုမကြာခင်ဆက်လက်ကြေညာမှာဖြစ်တဲ့အကြောင်းလည်းတာလီဘန်ပြောဝင်ရဇဘီဟူလာမူဂျာဟစ်ကကမ္ဘူးမြို့တော်ကတရင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ခမန်းကြီးအသက်60ကျော်အရွယ်အခွန်ကတော့တာလီဘန်အစိုးရဖွဲ့ကြီးညာလိုက်တဲ့ပေါ်အောင်မြင်မှုဖြစ်တာလီဘန်အဖွဲ့စတင်ထူထောင်ခဲ့ရာနိုင်ငံတောင်ပိုင်းကကန်ဒါဟာမြို့မှာပြောဆိုခဲ့တာပါတာလီဘန်အဖွဲ့နိုင်ငံရေးဌာနအကြီးအကဲမူလာအဗ်ဒူဂန်နီပါရာဒါကတော့ယာယီစုရဲ့ဒုတိယဝန်ကြီးချုပ်ဖြစ်နေတာဝန်ယူသွားမှာပါပြည်ထောင်ဝန်ကြီးတာဝန်ကိုတော့ဆီရာဂျူဒင်ဟာခနီကနိုင်ငံခြားရေးဝန်ကြီးဖြစ်အာမီယာခန်မူတာကီနဲ့တာလီဘန်အဖွဲ့ထူထောင်သူအိုမာရဲ့သားဖြစ်သူမိုဟာမက်ယာကုပ်ကတော့ယာယီကာဝေးဝန်ကြီးတာဝန်တွေကိုအသီးသီးယူရမှာပါ။ယာယီပြည်ထောင်ဝန်ကြီးဖြစ်လာတဲ့ဟာခနီကအမေရိကန်ကနိုင်ငံတကာအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ဟာခနီကွန်ရက်ကိုဦးဆောင်သူဖြစ်ပြီးသူ့ကိုဖမ်းမိအောင်သတင်းပေးနိုင်ရင်ဒေါ်လာ10,000ပေးဖို့လဲအမေရိကန်ကစုငွေထုတ်ခံထားသူဖြစ်ပါတယ်။